NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်ဆောင်တွေနဲ့တွေ့ရတဲ့အခါဖမ်းဆီးခံထားရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုအရေးအပါအဝင်တရုတ်နိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေကိုလည်းထောက်ပြပြောဆိုတင်ကြောင်းကို HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူမရဲ့၅ရက်ကြာတရုတ်နိုင်ငံခရီးစဉ်ကိုဒီကနေ့မှစတင်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်။
အနေဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပြီးဒါဟာ CPC တရုတ်ကွန်မြူနတီပါတီနဲ့မြန်မာနိုင်ငံကအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့အကြားကအရေးပါတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကဗီဂျင်းမြို့မှာအင်္ဂါနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
။中方与缅甸有关的党派一直保持着友好的党际交往。
သူပြောထားတာကတော့ CPC တရုတ်ကွန်မြူနတီပါတီအနေနဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးပါတီအားလုံးနဲ့ချစ်ချည်ရင်းနှီးစွာဆက်ဆံနေတာပါတဲ့။ဒါကြောင့်ဒီခီးစဉ်ဟာလည်းပါတီနှစ်ခုအကြားအပြန်အလှန်နားလည်မှုတိုးမြင့်စေဖို့နဲ့တရုတ်မြန်မာနိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ပေးစေမဲ့ခီးစဉ်ဖြစ်ပါတယ်လို့ပြောထားတာပါ။ဒေါ်ဆန်းစုကြည်ကိုဖိတ်ကြားတဲ့နေရာမှာတရုတ်နိုင်ငံရေးဌာနကရှေ့ဆောင်ရှေ့ရွက်ဖိတ်ကြားဖို့ပြောကွက်နေတဲ့အတွက်တရုတ်အမျိုးသားဗဟိုလူညုံရေးကော်မရှင်ရဲ့နေ့ရက်ကြာစီရွေးပွဲအတွင်းသူမကိုဖိတ်ကြားဖို့သမရရှိချင်းပင်ကိုယ်တိုင်ကညွှန်ကြားချက်ပေးပြီးဖိတ်ကြားခိုင်းခဲ့တာလို့တရုတ်နိုင်ငံအတွင်းကသတင်းတချို့မှရေးသားထားပါတယ်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတရုတ်ပြည်ဘက်ကလက်နက်ကြီးကြီးတွေကြားခဲ့တဲ့ကိစ္စမှာတရုတ်အစိုးရကထူးထူးခြားခြားမြန်မာအစိုးရကိုသတိပေးချက်ထုတ်ပြန်ထားတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်ကိုအခုလိုဖိတ်ကြားတာလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုအစဉ်တစိုက်ရှေ့ရှုဆောင်ရွက်နေသူတူဦးဖြစ်တာနဲ့အညီတရုတ်ကောင်းဆောင်နေနဲ့တွေ့တဲ့အခါမှာလဲတရုတ်နိုင်ငံအတွင်းကဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကိုထောက်ပြပြောဆိုတဲ့နယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကြီးရဲ့အာရှရေးရညွန်ကြားရေးမှူး Brett Adams ကပြောပါတယ
် For Aung San Suu Kyi to have credibility on her trip to China she'll need to be seen by the Burmese people
ဒေါ ਆਂ ဆန်းစုကြည်အနေနဲ့ဒီတရုတ်ခီးစဉ်အတွင်းအများကယုံကြည်လက်ခံလာအောင်ပြသဖို့ဆိုရင်ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းတွေကိုပြောဖို့လိုပါတယ်စစ်ဝတ်စုံကိုချုပ်ပြီးအရက်ဝတ်ပြောင်းဝတ်ထားကြတဲ့စစ်တပ်ကကြောတောက်နောက်ခံပေးထားတဲ့အစိုးရနဲ့ဒေါန်ဆန်းစုကြည်တို့အကြားကကြွာခြားချက်ဟာအဲ့ဒီအချက်ပဲဖြစ်ပါတယ်
။ဒါ့အပြင်တရုတ်နိုင်ငံက2010ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့လူရှောက်ဘိုကိုဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါန်ဆန်းစုကြည်ကိုတရုတ်အစိုးရကတရားဝင်ခီးစဉ်ဖြစ်ဖိတ်ကြားတာဟာနိုင်ငံရေးအကဲခတ်တချို့အတွက်အံ့အားသင့်စရာဖြစ်စေပါတယ်။ဒါကြောင့်ဒီခီးစဉ်အတွင်းဖမ်းဆီးခံထားရတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုကိုလွတ်ပေးရတဲ့အတွက်ဒေါ်ဆန်းစုကြည်အနေနဲ့ထည့်သွင်းပြောကြားသင့်တယ်လို့ Brett Adams ကဆက်ပြောပါတယ်
။ Also one of the reasons Aung San Suu Kyi is so famous is that she won the Nobel Peace Prize and there's somebody in a Chinese jail who also won the Nobel Peace Prize Liu Xiaobo and Liu Xiaobo
ဒေါ်ဆန်းစုကြည်ကိုလူတွေအများကြီးသိကြတဲ့အကြောင်းတစ်ခုကလည်းသူမအနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အချက်လည်းပါပါတယ်။တရုတ်နိုင်ငံရဲ့ထောင်ထဲမှာလည်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးရှိနေပါတယ်။အဲဒီလူကတော့လူရှောက်ဘိုဖြစ်ပါတယ်။လူရှောက်ဘိုအနေနဲ့အခုချိန်မှာလူတိုင်းရဲ့ထောက်ခံအားပေးမှုကိုလိုအပ်နေပါတယ်။အချင်းမကြခင်ကလူရှောက်ဘိုပြောဆိုလှုပ်ရှားခဲ့သလိုဒေါ်ဆန်းစုကြည်အနေနဲ့လည်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ကိစ္စတွေကိုတရုတ်နိုင်ငံမှာရှိနေတဲ့အချိန်တိုက်တွန်းပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းနေအိမ်အခြေချုပ်မကြခင်ကအဲဒီကိစ္စကိုရပ်တည်လှုပ်ရှားခဲ့သူဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်အနေနဲ့တရုတ်ပြည်ခီးစဉ်အတွင်းလူရှောက်ဘိုကိစ္စအပါအဝင်တခြားလူခွင့်ရေးကိစ္စတွေကိုထည့်သွင်းပြောဆိုဖို့ HRW အပါအဝင်တရုတ်လူခွင့်ရေးတက်ကြွလှရှားသူတွေနဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုထားကြတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမြန်မာနိုင်ငံအတွင်းမှာတရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ဆက်နွယ်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတရားစာတတွေဈေးပေါ်ပေါ်နဲ့ထုတ်ယူနေမှုစတဲ့အချက်တွေကြောင့်မြန်မာလူထုအကြားမကျေနပ်မှုတွေပိုများလာနေတယ်လို့လည်း Brett Adams ကပြောပါတယ်။ဒါကြောင့်လဲဒေါ်ဆန်းစုကြည်အနေနဲ့သူမရဲ့ယုံကြည်ချက်ယက်တိချက်တွေကိုတရုတ်နိုင်ငံမှာရှိနေစဉ်အတွင်းပြောဆိုတဲ့လို့ထင်ကြောင်းတရုတ်နိုင်ငံဟာတပါတီအာဏာရှင်နိုင်ငံဖြစ်ပြီးမြန်မာစစ်အစိုးရနဲ့ထူးမခြားနားလာကြောင်းအားနည်းတဲ့သူတွေအပေါ်ခေါင်းပုံဖြတ်တာမြေသိမ်းရာသိမ်းလုပ်တာတွေချင်းလဲမြန်မာနိုင်ငံနဲ့တူညီကြောင်း Brett Adams ကဆက်ပြောပါတယ်။ဒါကြောင့်ဒီခေတ်စဉ်ဟာဒေါ်ဆန်းစုကြည်အတွက်လဲကြီးမားတဲ့စံသက်မှုကြီးတစ်ခုဖြစ်တယ်လို့သူကပြောပါတယ်။
So this is a big test for her. I mean, if she gets goes to China and has a photo op with the Chinese political leadership, her credibility will continue to be diminished as it has been.
ဒီခီးစဉ်ဟာသူမအတွက်ကြီးမားတဲ့စမ်းသပ်မှုကြီးတစ်ခုပါ။ သူမအနေနဲ့တရုတ်နိုင်ငံကိုသွားအဲ့ဒီမှာခေါင်းဆောင်တွေနဲ့ဓာတ်ပုံတွဲရိုက်ပြီးပြန်လာမယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းတိုင်းပြည်ထဲမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတချို့နဲ့ပတ်သက်လို့ရင်ငုံနှုတ်ပိတ်နေခဲ့တဲ့အတွက်သူမအပေါ်ယုံကြည်မှုရော့ကျလာနေသလိုထပ်ပြီးယုံကြည်မှုကျဆင်းသွားဖို့ပဲရှိပါတယ်
ဇွန်လ10ရက်ကနေ14ရက်နေ့အထိတွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကေချန်တို့နဲ့လည်းတွေ့ဆုံဖို့ရှိတာကြောင့်အတိုက်ခံခေါင်းဆောင်တူအုပ်ကိုတရုတ်အစိုးရထိပ်တန်းခေါင်းဆောင်တွေအနေနဲ့ထူးထူးခြားခြားလက်ခံတွေ့ဆုံတယ်လို့ပြောရမှာပါတစ်ဖက်မှာလည်းအခုနှစ်မကုန်ခင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်တရုတ်အစိုးရဘက်ကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပေါ်မျှော်လင့်ချက်ကြီးကြီးမားမားရှိနေသလားဆိုတဲ့မေးခွန်းထုတ်သူတွေလည်းရှိပါတယ်ဒါပေမဲ့နိုင်ငံရေးလည်လာသူတွေကတော့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတယ်မရဘူးဆိုတာနဲ့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမြမအစိုးရနဲ့တရုတ်နိုင်ငံအကြားကဆက်ဆံရေးမပြေလည်မှုတွေရှိခဲ့တာကြောင့်စစ်အစိုးရလက်ထက်ကလေးကအစဉ်တစိုက်မြန်မာနိုင်ငံဘက်ကယက်တီပေးလာတဲ့တရုတ်အစိုးရဟာမြမအစိုးရကိုအစဉ်တစိုက်ထောက်ခံပေးနေမှာမဟုတ်ဘူးဆိုတာပြသတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားပြလိုက်တာလည်းဖြစ်နိုင်တယ်လို့တုံ့တက်ပြောဆိုကြပါတယ်ဒီခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ရဲ့ကိုယ်ရေးအရာရှိဒေါက်တာတင်မအောင်အန်အေဒီပါတီကလွတ်တော်အမတ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းဦးဖြိုးစရာတော်တို့လည်းလိုက်ပါသွားကြမှာဖြစ်ပါတယ်ခင်ဗျာ